ရေစီအသွင်ကူးပြောင်းမယ်ဆိုပြီးသူသိစင်အစိုးရတက်လာတဲ့နောက်ပိုင်း KNU ခရင်တပ်ဖွဲ့နဲ့အပြစ်အခတ်ရက်သေးလိုက်တာအခုဆိုရင်ခုနှစ်နှစ်သေးရောက်နေပါပြီ NLD အစိုးရတက်လာတဲ့အခါမှာတော့ဒီမိုကရေစီအသွင်ကူးပြောင်းဖို့ပိုပြီးအရှိန်ရလာပြီလို့ယူဆကြကြပါလေဒါပေမဲ့ကရင်ပြည်နယ်မှာထိတွေ့တိုက်ပွဲလေးတွေဖြစ်ပွားနေသေးဖြစ်ပါတယ်ဘာပွန်ခရိုင်ကျောက်ကြီးမြို့နယ်မှာစစ်တပ်ကလမ်းဖောက်တဲ့ကိစ္စကြောင့်တိုက်ပွဲတွေပြန်ဖြစ်တဲ့အတွက်နေရက်ကထွက်ပြေးရတဲ့ဥိမ်မဲ့ကရင်ဒုက္ခတွေထောင်ချီပြီးတိုးပွားလာပြန်ပါတယ်။နေရက်ပြန်သူတွေစိုးရိမ်စရာဖြစ်နေပါတယ်။ဒီနေ့ပိုင်းထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဌာနစည်ရင်ရကရင်ပြည်နယ်ကဒုက္ခတွေစခန်းတွေမှာဥိမ်မဲ့2သိန်းနီးပါးရှိပြီးထိုင်းနေသားကဒုက္ခတွေစခန်း6ခုမှာ3သိန်းလောက်ရှိမယ်လို့သိရပါတယ်။အများစုပါကရင်တွေပါဒီစခန်းတွေကိုရိတ်ခါထောက်ပံ့မှုလျှော့ချဖို့သို့မဟုတ်ရက်ဆိုင်ဖို့နိုင်ငံရေးအဖွဲ့အစည်းတွေကဆုံးဖြတ်တဲ့အတွက်ကရင်ဒုက္ခသည်တွေအခြေအနေဆိုးဝါးလာပုံကိုတောမတ်ဝီကလီဘလက်ဆိုသူကသတင်းရေးထားပါတယ်မြန်မာနယ်စပ်ကအဲတုထဒုက္ခသည်စခန်းကိုသွားရောက်လည်လာပြီး AP 29ရက်နေ့က Asia Times မှာဖော်ပြပါတယ
်အရင်လိုနယ်စပ်ဒေသကိုထောက်ပံ့မဲ့အစားမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီဖို့နိုင်ငံသားအစိုးရတွေကဆုံးဖြတ်တဲ့အတွက်မြန်မာဘက်ကဒုက္ခသည်စခန်းတွေစားဝတ်နေရေးခက်ခဲလာပါတယ်။အရင်က TBC နယ်စပ်အဖွဲ့ကရိတ်ခါထောက်ပံ့ပါတယ်။ TBC ကိုအမေရိကန်နဲ့အင်္ဂလိပ်အစိုးရကထောက်ပံ့ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတဝက်လျော့သွားပါတယ်။ဆွီဒင်နဲ့နော်ဝေးအစိုးရတွေကလည်းထောက်ပံ့မှုရပ်ဆိုင်းလိုက်တဲ့အတွက်ကရင်ဒုက္ခသည်တွေရရှိတဲ့ရိတ်ခါဟာတိတိသာသာနည်းပါးသွားပါတယ်။တယောက်ကိုစံ15ကီလိုထောက်ပံ့နေရာက6ကီလိုအထိရှော့ချလိုက်ပါတယ်။ဒါကြောင့်နေစားဒုက္ခသည်စခန်းတွေမှာအာဟာရဓာတ်ချို့တဲ့မှုနဲ့ကြုံနေရပါတယ်။ဆေးဝါးကုသမှုမှာလည်းမလုံမလောက်ဖြစ်လာပါတယ်
။2010နဲ့2016ခုအကြာမှာ TBC အဖွဲ့ရဲ့ရန်ပုံငွေတဝက်လောက်ညှော့နေသွားပါတယ်။ထိုင်းနယ်စပ်ကဒုက္ခသည်စခန်းတွေမှာနိုင်ငံခြားထောက်ပံ့မှုကိုမီခိုနေရတာမို့ထောက်ပံ့မှုလျှော့ချတာနဲ့အခြေအနေဆိုးဝါးသွားပါတယ်။ဒုက္ခတဲ့စကားမှာရိတ်ခါမလုံလောက်လို့အပြင်ထွက်လို့လို့ဖို့ဆိုတာကလည်းစွန့်စားကားတစ်ခုလိုဖြစ်နေပါလေဒုက္ခတဲ့ဟာတိုင်းနိုင်ငံမှာအလုတ်လိုက်ပိုင်ခွင့်မရှိတဲ့အတွက်အလုတ်ခိုးလို့သူဟာမတရားအနိုင်ကျင့်တာခံရတာပြပါပဲစကားမှာဘဝရက်တည်ဖို့ခက်ခဲလာလို့အပြင်ထွက်ပြီးအလုတ်ခိုးလို့သူတွေလည်းများလာပါလေဒါဟာဥပဒေကိုဖီဆန်တာဖြစ်လို့အန္တရာယ်ရှိပါလေဒုက္ခတဲ့တွေကိုဖမ်းဆီးတာဟာခိုင်းမှာလုံယုံလုံစင်လို့ဖြစ်နေပါလေ
အပန်းခံရပြီးလက်မထိုးနိုင်ရင်ထိုင်းအာဏာပိုင်တွေကလာစာထောက်ပံ့မှုကိုဖြတ်တောက်ပါလေအပြစ်ပေးတဲ့အနေနဲ့ရုံးတန့်ရှင်ရေးလိုအလုတ်ကျန်းလှုပ်ခိုင်းတာမျိုးလည်းရှိပါတယ်နေရထိုင်ရကြက်တဲလာတာကြောင့်စခန်းထဲမှာခိုးမှုတွေများပြားလာပါတယ်အဖိုးတန်ပစ္စည်းတွေမကတော့ပဲမီးသွေးကိုတောင်ခိုးကြပါတယ်ထောက်ပံ့မှုယောနေလာလို့အလုတ်လုတ်တာကိုချုပ်ချယ်ကန့်တတ်တာဟာဒုက္ခသည်စခန်းတွေကထွက်ပြီးမြမပြည်ပြန်အောင်တမင်လုပ်နေတာလို့ဥပဒေပညာရှင်ဇက်ဟာဆန်ကဆိုပါတယ်ဒုက္ခသည်စခန်းမှာနေရထိုင်ရခက်ခဲလာလို့မြမပြည်ပြန်တာကိုမိမိသဘောအလျောက်ပြန်တယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်အမေရိကန်နဲ့အခြားနိုင်ငံတွေမှာရွှေပြောင်းအခြေချခွင့်ရတဲ့ကရင်ဒုက္ခသည်တွေလည်းရှိပါတယ
်ထိုင်းနယ်စပ်မှာအခြေချနေကြတဲ့ဒုက္ခသည်တွေကလည်းတင်းချီနေပါတယ်ပြည်တွင်းမှာဖွံ့ဖြိုးတိုးတက်လာရင်ဒုက္ခတွေပြည်တော်ပြန်နိုင်မှာမို့ပြည်တွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီထောက်ပံ့တာဟာရေရှည်မှာအကျိုးရှိမယ်လို့ကုလသမဂ္ဂဒုက္ခတွေအေဂျင်စီကယူဆပါတယ်ကုလသမဂ္ဂဒုက္ခတွေရုံးဟာတိုင်းနယ်စပ်စခန်းတွေမှာရုံးခွဲတွေဖွင့်ပြီးပြည်တော်ပြန်ရင်သူတွေကိုအကူအညီပေးနေပါတယ်ပြည်တော်ပြန်ဒုက္ခတွေကိုကုလသမဂ္ဂရုံးကငွေချေးလဲထောက်ပံ့ပါတယ်ဒါပေမဲ့ဒီအစီအစဉ်နဲ့ပြန်သူဟာလွန်ခဲ့တဲ့3နှစ်အတွင်းမှာ164ယောက်သာရှိပါလေ TBC နယ်စပ်ထောက်ပံ့ရေးအဖွဲ့ကတော့ KNU အပြည့်အခတ်ရက်စဲလုပ်ပြီးကြတဲ့ကပြန်သူဥယျာဉ် 1,000 လောက်ရှိနေပြီလို့ဆိုပါတယ်ဒါပေမဲ့ကရင်ပြည်နယ်မှာတိုက်ပွဲလေးတွေကြိုကြာကြိုကြာဖြစ်ပွားနေစေဖြစ်ပါတယ်အစိုးရတပ်သားဥယျာဉ်လေပုံမျိုးများပြားလာပြီးမြေယာသိမ်းပိုက်မှုတွေဖြစ်ပွားနေတုန်းပါပဲမျောလင့်စရာလေးရှိလာတာကတော့မြန်မာနယ်စပ်ကဒုက္ခတွေ1,000ကိုရိတ်ခါထောက်ပံ့ဖို့ကုလသမဂ္ဂကေဆေးရေးဌာနကစီစဉ်နေတာဖြစ်ပါလေ။ဒါပေမဲ့ထောက်ပံ့မှုလိုအပ်နေသူက36,000ကျော်ရှိနေတာမို့မ မြန်မာထိုင်းနယ်စပ်ကကရင်ဒုက္ခတွေအခြေအနေဟာကောင်းမွန်လာစရာအလားအလာနေနေပါတယ်ခင်ဗျာ